ါရှင
်2015အတွက်ရွေးကောက်ပွဲကြီးနီးလာပြီးမဟုတ်ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းတွေရွေးကောက်ပွဲမဲဆက်စည်းရုံးမှုတွေနဲ့အတူရွေးကောက်ပွဲနဲ့ပတ်သက်တဲ့လှုပ်ရှားမှုတွေကိုကျမတို့ပို့ပြီးတော့တွေ့လာနေရပါပြီနော်ပြီးခဲ့တဲ့စက်တင်ဘာလ14ရက်နေ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်တဲ့မဲဆင်းတွေမှာလည်းမဲဆင်းတွေမှားနေတာမဲဆင်းကြည့်ဖို့အတွက်ခက်ခဲပြီးတော့ရှုပ်ထွေးနေတယ်ဆိုတဲ့အသံတွေကိုလည်းပို့ပြီးတော့ကြားလာနေရပါတယ်ဒါကြောင့်မို့မဲပေးပိုင်ခွင့်ရှိတဲ့မဲဆန္ဒရှင်တိုင်းမဲဆင်းမှာပါမပါကြည့်ကြဖို့မဲပေးကြဖို့ဆိုတဲ့လှုပ်ရှားမှုတွေကိုလည်းအများအပြားတွေ့လာနေရပါတယ်။အဲ့ဒီအထက်ကမှ88မျိုးဆက်ចောင်းသားခေါင်းဆောင်အဖွဲ့ကမန္တလေးသိန်းကတော့ဘာကြောင့်အခုလိုလှုပ်ရှားမှုတွေလိုအပ်တယ်လဲဆိုတာနဲ့ပတ်သက်ပြီးကျွန်မကိုရှင်းပြထားပါတယ်ရှင်
။ကျွန်တော်တို့နိုင်ငံလူနိုင်ငံသားတွေကသူများဘာလုပ်ပေးမလဲဆိုတဲ့အရာထက်ကိုယ်ဘာလုပ်နိုင်မလဲဆိုတဲ့ဟာကိုအရင်စဉ်းစားပြီးလုပ်စီချင်ပါတယ်။နောက်တစ်ခုကကိုယ့်ရဲ့မဲတပြားဟာဘလောက်ထိတန်ဖိုးရှိတယ်နိုင်ငံအပြောင်းလဲရဲ့အခန်းခဏမှာဒီမဲတရားကတန်ဖိုးရှိရဲဆိုတဲ့ဟာကိုလည်းကျွန်တော်ထင်ရပြတာရှင်တဲ့သဘောပါအဲ့အတွက်ကြောင့်ကိုယ့်ရဲ့မဲစင်းနေဒီနာမည်မပါသေးတဲ့သူတွေကနာမည်ပါဖို့ကိုသွားပြီးကြည့်ရမယ်နာမည်ပါအောင်လုပ်ရမယ်ကိုယ့်နာမည်ပါမှကိုနဲ့ပေးရှင်နဲ့သူကိုမဲပေးပိုင်ခွင့်ရှိမယ်ဆိုတဲ့ဟာကိုကျွန်တော်တို့ပြောဆိုပြီးတော့ကျွန်တော်တို့ဒီကဏ္ဍလေးကိုလှောက်ဆောင်နေခြင်းဖြစ်ပါတယ်ပေါ်တော့ဘာဖြစ်လို့လဲဆိုတော့အမျိုးသမီးဆိုလို့ရင်အိမ်ထဲမှာပဲနေရမယ်ချက်ပြုတ်တဲ့ပြီးရောဆိုတဲ့အခန်းခဏမှာပိတ်လောင်နေတဲ့လူတွေဟာကျမတို့နိုင်ငံမှာအများကြီးရှိပါသေးတယ်။ခုလက်တလောကျမတို့တာဒကပြဆရာကတော့ဒီမဲဆင်းကိစ္စမှာကျမတို့တာဒကပြဆရာရှိပါတယ်။အဲပထမမဲဆင်းမှာပါတဲ့လူတွေအခုမပါဘူး။အဲလိုမျိုးပေါ့အမျိုးမျိုးခုံမုံတိတ်နေရတဲ့အကြောင်းအရာတွေကဒီကိစ္စတွေကမဖြစ်တဲ့ကိစ္စတွေဖြစ်ပါတဲ့
။ဘကုတိုင်းဒေသကြီးအမှတ်3မဲဆန္ဒနယ်မြေကိုစားပြုပြီးတော့အမျိုးသားလွတ်တော်အတွက်ဝင်ရောက်ရှင်ပြိုင်မဲ့ NLD ပါတီရဲ့ကိုယ်စားလှယ်လောင်းတူဖြစ်တဲ့ဒေါ်ဆွေဆွေစိန်လက်ကလည်းအခုသူမဲဆွယ်နေတဲ့ဘကုတိုင်းခီးစဉ်အတွင်းမှာမဲဆင်းကြည့်ကြဖို့မဲပေးကြဖို့အတွက်ကိုအဓိကထားပြီးတော့စီရင်နေဆိုပြီးတော့လည်းကျမကိုပြောပြထားပါတယ်
မဆိုဘူးယူအောင်ပေါ့30လောက်ရောက်သွားပြီနော်အဲ့ဒီမှာတချို့ကယူကောက်ွယ်ရှိမှန်းတော့မသိဘူးမဲချင်းဆိုတာဘာလဲကျမတို့သွားမှသာကျမတို့ကမဲဆက်စီအောင်ကြတဲ့အဓိကတော့ပြည်သူကိုဒီယူကောက်ွယ်ရှိတယ်ယူကောက်ွယ်ဆိုတာဘာကြောင့်ပြရတာလဲပေါ့နော်အများစုပြောမှာတိတ်မသိဘူးစိတ်လဲစက်မစားဘူးဒီမို့ကျမတို့အိမ်ရောက်သွားတဲ့ခါကျတော့အိမ်နေမယ်မျိုးသမီးအများကြီးကြံခဲ့တော့ကိုအဲ့ခါကျတော့သူမသိဘူးတို့တော့ကျမတို့ဒီခါကျတော့သူစိတ်ဝင်စားလာတယ်ပေါ့နော်တို့မဲပဲလုပ်ပြရဘာကြောင့်မဲပြရမသိလားတော့အခုတော့ကျမတို့မဲဆွဲလိုက်တဲ့ကြောင့်မလို့ဒီမှာပစ္စည်းပညာပေးကြမလို့တရားနဲ့ဆိုင်တော့အများကြီးစိတ်ဝင်စားလာကြတယ်သူလူလူလာလာပဲပေါ့လေဒီတုံးစုပါဆိုတော့သူဒီတုံးတော့ကျမတို့လည်းနေတယ်ဘာလဲမှတော်လဲသူကပြတာမဟုတ်ဘူ
ရှိပိုင်းကပဲရှမ်းပြည်နယ်တောင်ကြီးမြို့ကရက်ဖက်အမျိုးသမီးအဖွဲ့အစည်းတွေပူးပေါင်းပြီးတော့မဲဆင်းကြည့်ကြဖို့ဆိုတဲ့လှုပ်ရှားမှုတွေကိုလည်းတွေ့ရပါတယ်။ဒီလှုပ်ရှားမှုတွေအတွင်းမှာမဲဆင်းကြည့်ကြဖို့အတွက်လူထုကဘလောက်စိတ်ဝင်စားမှုရှိတယ်လဲဆိုပြီးတော့အဲ့ဒီအဖွဲ့ထဲမှာပါဝင်တဲ့မချို့များဦးကိုကျွန်မဆက်သွယ်မေးမြန်းကြည့်တော
့လူထုစိတ်ဝင်စားမှုကတော့နည်းတယ်မှာအဲ့ဒါကြောင့်မလို့ကျွန်မတို့ကဒီရှမ်းပြည်နယ်မှာလူထုတွေစိတ်ဝင်စားမှုရှိအောင်လို့အများကြီးဆိုတာပေါ့လှုပ်ဆောင်မှုတွေလုပ်နေတာပေါ့နော်။အမျိုးသမီးတွေပါဝင်လာမှုဆိုရင်ဒီရတဲ့ဆိုင်တော့အများကြီးပါဝင်လာတယ်လို့ပြောရမယ်ရှင့် zero level လောက်ကနေအခုဒီတနည်းနည်းတော့အတွင်းမှာအမျိုးသမီးပညာတတ်တဲ့အမျိုးသမီးရဲ့နိုင်ငံရေးအသိနည်းနည်းရှိတဲ့အမျိုးသမီးတွေပါဝင်လာတယ်လို့သုံးသပ်လို့ရမယ်ရှင
့်အခုဆိုရင်နိုဝင်ဘာလ10ရက်နေ့အတွက်ဝင်ရောက်ရှင်ပြိုင်ကြမယ်လွှတ်တော်ကိုယ်စားလှယ်လောင်း6000ကျော်နေရာထဲမှာအမျိုးသမီးဥယျာဉ်ဟာ800နီးပါးလောက်သာရှိပါတယ်ဒါကြောင့်မလို့နိုင်ငံကိုဥဆောင်တဲ့နေရာတွေမှာအမျိုးသမီးတွေပါဝင်လာရေးဟာလည်းအရေးကြီးတယ်လို့လည်းမတ်ချူမယားဦးကရှင်းပြပါတယ်
အမျိုးသမီးတွေလွတ်တော်တဲ့အထိပါဝင်ဖို့အထိဆိုတော့အများကြီးလိုတည်းရရှိအခုကအမျိုးသမီးတွေလွတ်တော်ရဲ့ပါဝင်ဖို့အရေးအတွက်နည်းနေပြီးတော့မှအမျိုးသမီးအနေနဲ့နိုင်ငံရေးနဲ့ပတ်သက်တဲ့လှုပ်ရှားမှုတွေမှာတော့နည်းနည်းလေးများလာပြီးအမျိုးသမီးတွေဒီနိုင်ငံရေးလှုပ်ရှားမှုတွေမှာပဲဖြစ်ဒီရွေးကောက်ပွဲမှာပါဝင်ဖို့ပဲဖြစ်အရေးကြီးတယ်လို့တော့ကျမကပြောအဲ့လိုမျိုးတော့ပြောချင်တယ်ရှင့်မြန်မာနိုင်ငံရဲ့လူဦးရေမှာအမျိုးသမီးတူကများတယ်လေများတဲ့ခါကျတော့ဒီတိုင်းပြည်တစ်ခုအရွေးအတွက်ဆိုလို့ရှိရင်တော့အမျိုးသမီးတူတွေခက်မြများပါဝင်လာခြင်းကတိုင်းပြည်ရဲ့အရေးအတွက်ပိုတော့မှအကျိုးရှိမယ်လို့ထင်တယ်ရှင့
်ဒါကတော့ရှမ်းပြည်နယ်အခြေစိုက် Cherry ပုံရိပ်ကွင်းရဲ့အဖွဲ့ကိုဦးဆောင်နေတဲ့မတ်ချူမြအူရှင်းပြသွားတာပါရှင်အခုဆိုရင်မြဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲဟာနိုင်ငံအတွက်အရေးကြီးတာမို့အမျိုးသမီးတူဟာဒီထက်ပိုးပြီးတော့ရွေးကောက်ပွဲလှုပ်ရှားမှုတွေအတွင်းမှာပါဝင်ကြဖို့အတွက်ကိုလည်း88မျိုးဆက်ចောင်းသားအဖွဲ့ကမန္တလေးသိန်းကလည်းတိုက်တွန်းထားပါတယ်
ကျမတို့မျိုးသမီးတူအနေနဲ့အားလုံးပါဝင်နိုင်ဖို့ကိုပေါ့နော်။ကိုရောက်ရနေရမှာပဲ။ဘယ်အချိန်ဘယ်ကာလဘယ်နေရာဆိုတဲ့အရာတွေကိုရောက်တဲ့နေရာမှာကိုကိုရဲ့ပါဝင်ခြင်းကိုရဲ့မိသားစုကိုရဲ့ပါဝင်ခြင်းအပိုင်းအဝိုင်းအဖွဲ့အစည်းအဲ့လိုမျိုးချဲ့ထည့်ပြီးတော့အားလုံးဝိုင်းဝန်းလုပ်ဆောင်ဖို့တော့ကျမပြောချင်ပါတယ်။
Alaru Messin with Malekui and Mary Bama Pachijabo, Mani is we let Pinjabo to us of Biro, and Lupina Shinri and Lushamurigo let to Yaris, Rabio Bia in Ebe, Tibaya a season go Timawa Jana Queen Piwa Ocean, tomorrow not by Mapia so ya Omano, Nasinjari Toda Shinri Alongo, Jesu to Timawa Shin.